မြို့သားပညာရေးဥပဒေကိုပြုပြင်ပေးဖို့မန္တလေးကနေဆန္ဒပြလမ်းလျှောက်ချီတက်လာတဲ့ပင်မကျောင်းသားစစ်ကြောင်းဟာအခုဆိုရင်ပြည်မျိုးကိုဝင်နေပြီဖြစ်ပါတယ်။တဝဲကချီတက်လာတဲ့ကျောင်းသားတွေနဲ့ဝန်ပြည်နယ်ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေကလည်းဒီကနေ့မှမော်လမြိုင်စက်ကတန်လန်ဖျားမှာစုံစည်းကြပြီးမနက်10နာရီမှာလေးဝင်ဆိုင်တွေ့ဆုံရေးအမြန်ဆုံးအကောင်အထည်ဖော်ဖို့နဲ့မြို့သားပညာရေးဥပဒေပြင်ဆင်ပေးဖို့မော်လမြိုင်မြို့အတွင်းမှာဆန္ဒထုတ်ဖော်လမ်းလျှောက်ချီတက်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဖန်ကျောင်းသားတမကအဖွဲ့ဝင်တွေကလည်းမော်လမြိုင်ကိုချီတက်လာနေပြီလို့သိရပါတယ်။တဝဲခရိုင်ကျောင်းသားတမကမွန်ပြည်နယ်ကျောင်းသားများတမကနဲ့ဖန်ကကျောင်းသားတမကဝင်တပိမောက်ကျောင်းသားတွေပူးပေါင်းပြီးရန်ကုန်ကိုချီတက်ဖို့အစီအစဉ်နေကြတယ်လို့သိရပါတယ်။လက်ရှိကျောင်းသားဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဒုတိယဝန်ကြီးကိုကိုကဒီလှုပ်ရှားမှုဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိုအကြောင်းပြုပြီးနိုင်ငံတော်လုံခြုံရေးကိုချိန်းချောင်းနေကြောင်းနဲ့ကျောင်းသားလူငယ်တွေကိုရှေ့တန်းတင်ပြီးနောက်ွယ်ကနေကြိုးကင်နေသူတွေရှိကြောင်းဖေဖော်ဝါရီလ9ရက်နေ့ကပြောကြားခဲ့ပါတယ်။ပညာရေးဝန်ကြီးဌာနကလည်းဆန္ဒပြမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာတွေဖြစ်ပေါ်လာနိုင်တဲ့အတွက်ဆန္ဒပြကျောင်းသူကျောင်းသားတွေအနေနဲ့မိမိတို့ကျောင်းတွေကိုပြန်ပြီးအေးချမ်းစွာပညာသင်ကြားကြဖို့တိုက်တွန်းကြောင်းကျောင်းသားမိဘများတို့ပြန်ကြားချက်ဆိုပြီးဖေဖော်ဝါရီလ6ရက်နေ့မှာစာတမ်းဆောင်ထုတ်ပြန်ခဲ့ပါတယ်။အဲ့လိုအခြေအနေတွေအတွင်းမှာပဲပသိမ်မြို့ကနေလမ်းလျှောက်ချီတက်လာတဲ့ AR ကျောင်းသားစစ်ကြောင်းဟာ AR တိုင်းမဥပင်မြို့ကိုရောက်ရှိနေပါတယ်။ကျောင်းသားတွေကိုပြည်သူလူထုကလှိုက်လှိုက်လဲလဲကြိုးဆူထောက်ခံနေကြပုံတွေကိုသတင်းတွေမှာအင်တာနက်လူမှုရေးကွန်ရက်စာမျက်နှာတွေပေါ်မှာမြင်နေရတာကြောင့်အစိုးရရဲ့ထုတ်ပြန်ချက်တွေအပေါ်မူပင်မြို့ကန်တွေကဘလို့သဘောထားရှိကြမလဲစုံစမ်းကြည့်တဲ့အခါမှာမူပင်ကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ဟိန်းထက်ကျော်ကကျောင်းသားတွေရဲ့နောက်ွယ်မှာဘလို့ကြိုးကင်မှုမှမရှိဘူးလို့ပြောပါတယ်
အာကျွန်တော်တို့ကျိုးကြတဲ့လူကတခြားမဟုတ်ဘူးကျွန်တော်တို့လူရည်ပြည်ကိုတန်းရခဲ့ပါတယ်အဲကျွန်တော်တို့ကျိုးကြတဲ့လူကရှင်ရဲ့ကျိုးလို့ဆိုတော့ကျွန်တော်ရှင်နဲ့ချက်ချက်ကိုထိုးရတဲ့ကျိုးရယ်အဲကျွန်တော်ရှင်ကြီးကကျွန်တော်တို့ကျိုးကြမှုလုံးဝမရှိပါဘူးအဲကျွန်တော်အမှတ်ခံပါတယ်ကျွန်တော်တို့ကျောင်းသားတွေကိုယ်အပြီးဆုံးတဲ့ကောင်လာတာကဘယ်လိုတိုင်းလာလာမဟုတ်ပါဘူးကျွန်တော်တို့ဒီတောင်းဆိုရတဲ့အားလုံးကျွန်တော်ချိုးရမှုလက်ကတော့ကျွန်တော်ကိုယ်တိုင်လာရကြတာပ
ါမဟုတ်ဘူးနိပညာတက္ကသိုလ်ဒုတိယနှစ်ကျောင်းသားမောင်လင်းထက်ဦးကတော့ကျောင်းသားတွေဆိုတာအနာဂတ်ရဲ့ကျယ်ပွင့်နေဖြစ်ပြီးအဲ့ဒီကျယ်ပွင့်နေဟာလင်းလက်နေမှုလို့ရာကြောင့်အခုလိုပူးပေါင်းပါဝင်ရခြင်းဖြစ်တယ်လို့ဆိုပါတယ်
။ကျောင်းကနောင်အမေကျေပွင့်ကျေပွင့်ဆိုတာကျေပွင့်ကမိခင်းမှာကောင်းမှာဖြစ်ပါတယ်။မိဖိတ်တော်တော်လေးကျေပွင့်ဒီလိုကျောင်းကမဖြစ်စေချင်ပါဘူး။အားကြောင့်ကျွန်တော်ဆန္ဒပြခြင်းလည်းဖြစ်ပါတယ်။နိုင်ငံရေးအဖွဲ့အစည်းရဲ့ကြိုးကန်မှုဆိုတာအစိုးရရဲ့ညှိနှိုးပါခင်ဗျာ။နှစ်ဖက်ကတဲ့ညောင်းနဲ့ဒီနှစ်ဖက်မမြင်တော့မကြည့်တတ်လို့ထင်ပါတယ်။
မူပင်မြို့ကန်ကျောင်းသားမိဘတဦးလည်းဖြစ်တယ်လို့ကဗျာဆရာတယောက်လည်းဖြစ်တဲ့ဦးစီသူငင်းကတော့ကျောင်းသားတွေကိုမြို့ကန်လူထုနဲ့လူမှုရေးအသင်းအဖွဲ့တွေကကြိုဆိုဝန်းရံကြတာဖြစ်ပြီးနိုင်ငံရေးအဖွဲ့အစည်းတွေနဲ့ပြောဆိုတွေ့ဆုံပတ်သက်တာမျိုးမတွေ့ရကြအောင်ပြောပါတယ်
။ဦးကတော့ဟိုအစွမ်းအချင်းတွေမျိုးပေါ့ပါဘူး။ဒီမှာကတချို့ကလေးတွေပြောပြနေရတော့ဒီကလေးတွေရဲ့အဝင်းဝိုင်းတွေကိုဟိုတခြားလူပေါ့ပြမလူဒီစိမ့်တွေဘယ်သူမှမဝင်အောင်ကလေးတွေကိုယ်တိုင်ကနေပြီးစစ်စစ်ပြီးတော့အဲဆီစီနေလေကျောင်းသားဟုတ်သလားဟုတ်သလားသူတို့အချင်းချင်းလေးလေကျောင်းသားဖြစ်တယ်ဆိုတော့မှဝင်လို့ရတယ်ကျောင်းသားမဟုတ်ဘူးဆိုရင်အဲဝင်လို့မရဘူးအဲ့လိုမျိုးတွေတွေ့နေရတယ်အဲလူလူကတော့ဟိုတော်တော်လေးလက်ရလက်လေးကြိုးစားပါတယ်ရေမုန်နေကန်းတာရေနဲ့မှုတွေတေးတာအဲ့လိုမျိုးတွေ
နိုင်ငံဝန်ကချစ်တက်လာတဲ့သပိတ်မှောက်ကျောင်းသားကျောင်းသူတွေကိုထောက်ခံတဲ့အနေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ကျောင်းသားကျောင်းသူတွေကလည်းရန်ကုန်မြို့မှာပိုးစိမ်မှန်ကွင်းကနေမြို့တော်ခန်းမအထိမနေ့ကလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်အကြခင်ရပိုင်းအတွင်းမှာပဲနိုင်ငံအဝန်းကချီတက်လာတဲ့ကျောင်းသားစစ်ကြောင်းတွေဟာရန်ကုန်ကိုဆက်ရောက်ပြီးရန်ကုန်ကကြိုးဆိုထောက်ခံသူတွေနဲ့လည်းပေါင်းစုံကြမှာဖြစ်ပါတယ်။ဒီကာလအတွင်းမှာတော့ကျောင်းသားတို့နဲ့ပြည်သူလူထုဟာကျောင်းသားတွေရဲ့လမ်းလျှောက်ချီတက်မှုတွေအနေနဲ့ကင်းရေးအတွက်စိုးရိမ်စိတ်တွေနဲ့အတူပံ့ပိုးအားပေးဝန်းရံနေကြသလိုကျောင်းသားတို့ဆုံးမဲ့အချိန်ကိုလည်းစိတ်လှုပ်ရှားစွာစောင့်မျှော်နေကြပါတယ်ရှင်။